မြန်မာနိုင်ငံမှာ1954ခုနှစ်ဇွန်လ25ရက်နေ့ကရန်ကုန်မင်္ဂလာတုံလေစိတ်ကနေရခိုင်ပြည်နယ်စစ်တွေမြို့ကိုပြန်တမ်းမဲ့နိုင်ငံတော်လေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ပိုင်းဒါကိုတာ HYACT လေယာဉ်ကိုဖက်ကပလအစိုးရကိုခုခံတော်လှန်ဖို့အတွက်ပြန်ပေးဆွဲခဲ့မှုတဲ့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ဖွဲ့ဝင်ဘိုစောကျော်ကြီးဟာဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့မှာကွယ်လွန်သွားခဲ့ပါတယ်သူဟာကွယ်လွန်ချိန်မှာအသက်102နှစ်ရှိပြီဖြစ်ပါတယ်။သူဟာတခြားယောဂါမရှိဘဲလူကြီးယောဂါနဲ့သာကွယ်လွန်သွားခဲ့တယ်ဆိုပြီးညေးဖြစ်သူမတ်အော်ဂတ်စမွန်ကအခုလိုပြောပြပါတယ်။
အဲ့ဒီက9နာရီဟုတ်ဟုတ်ဟုတ်ကဲ့ပါည9နာရီပါလူကြီးပဲပေါ့102နှစ်ဆိုတော့ကြီးလေးပဲတော့သူအိတ်ရောပြီးတော့ပဲယောဂါဘာယောဂါမှမရှိ
အဲ့ဒီခေတ်ကဟန်နာဝီသတင်းစာအပါဝင်အစိုးရပိုင်သတင်းစာတွေမှာတော့အဲ့ဒီလေရင်ပေါ်မှာကြောက်ဖြူငွေတိုက်ကိုပို့လိုက်တဲ့အစိုးရငွေ93,400ပါရှိတယ်ဆိုပြီးရေးသားကြပါတယ်။ဒီနောက်အဲ့ဒီပတ်စံတွေကိုစောကျော်ရေးအဖွဲ့နဲ့ကွန်မြူနီရဲဘော်ဖြူအဖွဲ့တွေကခွဲယူသွားကြတယ်လို့လည်းရေးကြပါတယ်။သူနဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဟောင်းဘိုးမူဆိုးဆိုးကတော့အခုလိုပြောပြပါတယ်
။သူမျိုးသားအတွက်တော့စိတ်ဆန်နေစိတ်မျိုးစိတ်ဆန်နှံ့ပြီးဆိုတော့ကျွန်တော်လည်းဟောကြတော့ခုလေးမှမြအနာပဲလေ။အဲ့ဒါကြက်တကယ်ဆိုရေရပြောင်းမယ်ဆိုတော့ဒါသူရဲ့ယုံကြည်ရောအမြင်နဲ့တရားရိုင်းတာကြအပြုချမယ်လေနောက်ဆိုတော့လည်းတော်တော်ကိုမြင်ရှိနေပြီ။လက်နဲ့ပဲကြိုတော့တယ်လေ။အတိအတိကရှိလို့ဆိုတော့သူတို့ဒီလင်းလင်းများဟိုကိုကြီးဆွဲဖို့ပဲလေဆွဲပါတော့ပြည်စည်းဆွဲဖို့လေ။အဲ့ဒီပြည်စည်းဆွဲနော်
။1954ခုနှစ်ကရန်ကုန်မြို့ကနေရခိုင်ပြည်နယ်ကြောက်ဖြူမြို့နဲ့စစ်တွေမြို့ကိုသွားမဲ့ခရီးစဉ်တင်လေရင်တစ်စင်းအပိုင်စီးခံရတာဖြစ်ပါတယ်။လက်ပြဘုံကိုဖောက်ခွဲပြစ်မယ်ဆိုပြီးချိန်ချောက်ပြီးလေရင်ကိုပြန်ပေးဆွဲခဲ့ကြအောင်မကွယ်လွန်ငယ်ကဘိုးစောကျော်ကြီးကပြောပြခဲ့ပါတယ်။ဒီလိုလေရင်အပိုင်စီးမှုကိုကရင်မျိုးသားကာဝေးရေးအဖွဲ့ KNDO တပ်ဖွဲ့ဝင်စောကျော်ကြီးစောသိန်းကျော်နဲ့စောအငိမ့်တို့ကစီစဉ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုခေါင်းဆောင်ခဲ့သူကတော့အခုကွယ်လွန်သွားခဲ့တဲ့စောကျော်ကြီးဖြစ်ပါတယ်။သူတို့ရည်ရွယ်ချက်ကကရင်ပြည်နယ်ရဲ့တောင်တန်းတွေပေါ်မှာဂျပန်စစ်သားတွေခြံထားခဲ့တဲ့လက်နက်ခဲယမ်းတွေကိုရှာဖွေပြီးအေယာဝတီတိုင်းကိုပြန်လည်သယ်ယူမဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါရယ်။ခရီးသည်တင်14ဦးပါတဲ့လေယာဉ်ဟာရခိုင်ပြည်နယ်ဂွားမြို့နယ်ကသဲဆောင်မြေမှာဆင်းသက်ခဲ့ပြီးပြန်ပေးဆွဲခဲ့တဲ့စောကျော်အေရိုးဖွဲ့ဟာလေယာဉ်စီမလုံလောက်မှုတွေကြောင့်လေယာဉ်ကိုပြန်လွတ်ပေးခဲ့ပါရယ်။အဲ့ဒီနောက်ပိုင်းမှာတော်လရဲကိုစိတ်ကုန်ပြီးလက်နက်ချခဲ့ကြတယ်လို့လည်းအဲ့ဒီခေတ်သတင်းတွေမှာဖော်ပြကြပါရယ်။လွန်ခဲ့တဲ့1954ခုနှစ်ကဖက်ကပလအစိုးရကိုတိုက်ခိုက်ဖို့လက်နက်ကြီးတွေတယ်ဆောင်ဖို့ဆိုပြီးသူတို့ဟာမြန်မာမှာပထမဦးဆုံးလေရင်ပြန်ပေးဆွဲခဲ့ကြသူတွေဖြစ်ကြပါရဲ့ရှင်။